စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမြောင်လိုင်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်ပြီးဆွေးနွေးနေပြီးဒီအပိုင်းတွေအတွင်းမှာဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA နဲ့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLA တို့နဲ့ဆွေးနွေးပါတယ်ဒီဆွေးနွေးပွဲတွေမှာ DKBA ကတော့ဒေသဖွံ့ဖြိုးရေးကိစ္စတွေအဓိကထားဆွေးနွေးခဲ့ပေမဲ့ PNLO ကတော့ပြည်내သည့်ရရှိရေးအတွက်ထည့်သွင်းဆွေးနွေးခဲ့ကြပါတယ်ရန်ကုန်ကလာတဲ့သတင်းကိုကိုစုံမှုကျော်ပြောပြပေးပါမယ်ရှင
်စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးစောစတီဦးဆောင်တဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ကိုစလဲအဖွဲ့ဟာ19ရက်နေ့ကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမဲအောင်လိုင်နဲ့ဆွေးနွေးခဲ့တာဖြစ်ပါတယ်ဒီဆွေးနွေးပွဲအပြီးမှာတော့ DKBA ကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးရမှာစစ်ကောင်စီဥက္ကဋ္ဌကပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးနဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုအဓိကဆွေးနွေးခဲ့ကြောင်းနဲ့ DKBA ဘက်ကတမတော်နဲ့အမြဲလက်တွဲသွားမယ့်အခြေအနေဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်သဘောတူတဲ့အမြင်တွေပြန်လည်ဆွေးနွေးခဲ့သလိုဒေသဖွံ့ဖြိုးရေးကိစ္စရပ်တွေကိုလည်းထည့်သွင်းဆွေးနွေးခဲ့ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်။ဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့စီအေချုပ်ဗိုလ်မှူးကြီးစောဝင်းစိန်က DKBA အနေနဲ့ထူးထူးခြားခြားတင်ပြတာမျိုးမရှိဘဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ဆွေးနွေးမှုအပေါ်အဓိကဆွေးနွေးခဲ့ကြောင်းပြောပါတယ်။တပ်မတော်နဲ့အမြဲလက်တွဲသွားမယ်ဆိုတဲ့အချက်မှာတော့အဓိကဒေသဖွံ့ဖြိုးရေးကိစ္စတွေကိုရည်ရွယ်တာဖြစ်ကြောင်းအခုလိုပြောဆိုပါတယ
်။2017တုန်းကဒေသဖွံ့ဖြိုးရေးကိုလို့သူတို့ကပူပြဆောင်ရပါမယ်ဆိုတော့စတိကူကရှိတာခဲ့တယ်အဲ့ဒါကြောင့်လက်ရှိသူတို့ကဌာနရတဲ့အဖွဲ့ကြီးဆိုတဲ့ခါကျတော့ဒီဈာခွင့်ကြီးဆောင်ရတဲ့နေရာမှာသူတို့ကပူပေါင်းဆောင်ရမယ်ဆိုတဲ့တော့ဘယ်လိုအဲ့လိုမရှိနေတာမဆန်ပါဘူးဒီပြည်နယ်ရဲ့ငင်းဆိုင်ကိစ္စကျွန်တော်တို့အဖွဲ့နဲ့တော့မပြီးပြနိုင်ဘူးလေပြည်ယူလည်းပါဝင်လာနိုင်တဲ့အခွင့်အရေးမှပဲဒီအခွင့်အရေးတစ်ခုသွားနိုင်တယ်ဆိုတဲ့တော့သူတို့အဲ့လိုပြောတာတော့
နေရပြန်စစ်ပြေးဒုက္ခတဲ့တွေအရေးကိုလည်းဆွေးနွေးကြကြောင်းပြောပါတယ်။မနေ့တုန်းကတော့ DKBA ကိုယ်စားလှယ်အဖွဲ့ဟာစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ဆက်လက်ဆွေးနွေးနေသလိုဒီကနေ့မှလည်းဆက်လက်ဆွေးနွေးဖို့ရှိနေပါတယ်။ဒီလ16ရက်နေ့ကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာဒုဥက္ကဋ္ဌ1ခွန်ထွန်းတင်ဦးဆောင်တဲ့ပအိုးမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးခဲ့သလို18ရက်နဲ့18ရက်မှာတော့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ဆက်လက်ဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲမှာ PNLO ကဒီမိုကရေစီဖက်ဒရယ်အရေးနဲ့ဒေသဖွံ့ဖြိုးရေးကိစ္စတွေကိုအဓိကဆွေးနွေးခဲ့ကြောင်း PNLO ရဲ့တွဲဖက်အတွင်းရေးမှူးတစ်ခွန်မင်းသိန်းကပြောပါတယ်။နောက်အလေးထားဆွေးနွေးဖြစ်ခဲ့တဲ့အချက်မှာပြည်내သည့်ပြဋ္ဌာန်းရေးကိစ္စလည်းပါဝင်ကြောင်းခွန်မင်းသိန်းကအခုလိုပြောဆိုခဲ့ပါတယ်။
ဒီနေ့ဒီကိစ္စကတော့ကျွန်တော်တို့ရဲ့လူလားချက်တရားအနေနဲ့တော့ပေါ်ပြထားတာတော့ရှိပါတယ်။နောက်အနာဂတ်အချိန်မှာတကယ်လို့မြန်ဖက်စစ်ဘောအခြေခံဥပဒေပြန်လည်ပြီးတော့ပြင်ဆင်ရေးဆွဲမယ်ဆိုလို့ဆက်ပြနေတဲ့မြတ်ပေါ်ဒီဝဲမှုရှိရေးဆိုတဲ့ဥစ္စာတော့ကျွန်တော်တို့ပြောဆိုဆွေးနွေးခဲ့တာတော့ရှိပါပါတယ်။သူတို့ကတော့ဒီ2000အခြေခံဥပဒေပေါ်မှာပဲရပ်တည်ပြီးတော့ဒီပေါ်မှာစဉ်းစားလေးတော့ပြင်ဆင်ဖို့ပေါ့နော်။အဲဒါလိုမျိုးပါရှိပါပါတယ
်။ပေါ်ပြနေတဲ့ပေါ်ထွန်ကြီးဟာ2018ခုနှစ်ကပြုလုပ်ခဲ့တဲ့လူမျိုးအလိုက်ဆွေးနွေးပွဲမှာပအိုးမျိုးသားအဖွဲ့ချုပ် PNO နဲ့ပအိုးနိုင်ငံရေးပါတီတွေလည်းပါဝင်ဆွေးနွေးဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ပြည်내ဖွဲ့စည်းပုံရေးဆွဲပြဋ္ဌာန်းခွင့်နဲ့မြန်မာပြည်ရဲ့နိုင်ငံရေးအကြအတဲကိုနိုင်ငံရေးမှာသက်ဆိုင်သူများအားလုံးပါဝင်ဆွေးနွေးဖို့ဆိုတာတွေတင်ပြခဲ့ကြောင်းပြောဆိုပါတယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုငြိမ်းချမ်းရေးဆွေးနွေးဖို့အတွက်ဧပြီလအတွင်းကဖိတ်ခေါ်ခဲ့တာပါ။ဒီဖိတ်ခေါ်ချက်ကို NCA လက်မှတ်ထိုးအဖွဲ့9ဖွဲ့လက်မှတ်မထိုးတဲ့အဖွဲ့3ဖွဲ့စုစုပေါင်း10ဖွဲ့ကပါဝင်တက်ရောက်မှဖြစ်ကြောင်းအကြောင်းပြန်ခဲ့ပြီးလက်ရှိမှာ10ဖွဲ့နဲ့ဆွေးနွေးထားပြီးဖြစ်ပါတယ်။ NCA လက်မှတ်ထိုးထားတဲ့ကရင်အမျိုးသားအစည်းအရုံး KNU ၊ချင်းအမျိုးသားတပ်ဦး CNF ၊ကျောင်းသားတပ်မတော် ABSDF နဲ့ NCA လက်မှတ်ထိုးမထားတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကရင်အမျိုးသားတိုးတက်ရေးပါတီ KNPP ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကန့်အဖွဲ့ရခိုင်အမျိုးသားအဖွဲ့ချုပ် ULA AA တို့ကတော့စစ်ကောင်စီကမ်းလှမ်းတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုညှင်းပယ်ထားပါတယ်။နိုင်ငံရေးသုံးသပ်သူတွေကတော့လက်ရှိပဋိပက္ခဖြစ်ပွားနေတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကိုခြံလက်ထားမယ်ဆိုရင်ငြိမ်းချမ်းရေးရရှိမှာမဟုတ်ကြောင်းသုံးသပ်တာတွေရှိပါတယ်။ ဒီလ14ရက်နေ့မှာတော့ကြံရှိနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဆွေးနွေးဖို့အတွက်ထပ်မံဖိတ်ကြားခဲ့ပေမဲ့ NUG နဲ့ PDF အဖွဲ့တွေတော့မပါဝင်ပါဘူး
။ကိုဇော်မိုးကျော်ပြောပြပေး